to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါပြီ။ line to meter 24 25 32နဲ့51တို့ကနေတိုက်ရဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဖက်သတင်းတွေကိုမတ်ဆုမွန်နဲ့အတူကြီးညာပေးသွားမှာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီပေါ်ကိုစန့်ကျင်သူတွေကဒီကနေ့မှကန့်ကွက်ဆန္ဒပြဖို့ရှိနေပါတယ်။နောက်ဒီအာဖဂန်အစိုးရဘက်ကတာလီဘန်တွေနဲ့ပြစ်ကတ်ရစဲထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတကကြေညာလိုက်ပါတယ်။ဒီလိုထိတ်လန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
။ကောင်းပါပြီရှင်။အခွန်စည်းမျဉ်းသစ်ကြောင့်အမေရိကန်ကကားလုပ်ငန်း၊ကုန်ထုတ်လုပ်ငန်းနဲ့နည်းပညာကဏ္ဍတွေမှာရက်ခတ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အတွက်လုပ်ငန်းရှင်တွေကြိုတင်ပြင်ဆင်နေတဲ့သတင်းမှကြားမှာကတော့
Harley Davidson, please build those beautiful motorcycles in the USA, please, okay?
American သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါရှင်အပြေဆုံးကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတုန်းကတိတိတသာတက်သွားခဲ့တဲ့ American ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာလက်ရှိဈေးပြန်ချလာပါတယ်ဒီလိုအခြေအနေနဲ့တူမြန်မာတခွင်အပတ်စဉ်ကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့တိုက်လေးလိုင်းရွှေနေခန့်ကိုကြားကြမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်းအောင်နဲ့မဆူမွန်တို့ကပြောပြပေးကြပါအောင်ရှင်
တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုလုံးဝလက်သက်မခံတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုတဝန်းယာနဲ့ချီတဲ့မြို့ကြီးတွေမှာကန့်ကွက်ဆန္ဒပြဖို့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စီယုံလှုံ့ဆော်သူတွေကစီစဉ်နေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအမျိုးသမီးတွေရဲ့အခွင့်အရေးတောင်းဆိုလှုံ့ဆော်မှု Women March ကိုစီစဉ်ခဲ့တဲ့အဖွဲ့အပါဝင်ပြည်သူ့အခွင့်အရေးလှုံ့ဆော်သူတွေကနိုင်ငံတော်ဝန်လူတွေတိတ်နဲ့ချီပါဝင်နိုင်တဲ့ဆန္ဒပြပွဲပေါင်း600ကျော်လောက်ကျင်းပနိုင်ဖို့ဆောင်ရွက်နေပါတယ်အမေရိကန်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကမိဘတွေနဲ့သူတို့သားသမီးတွေကိုတီးခြားစီခွဲထိန်းသိမ်းချုပ်နှောင်ဖို့ထရမ့်အစိုးရအဖွဲ့ရဲ့ကနဦးပိုင်းကအမိန့်ပေးစစ်ခိုင်းမှုအပေါ်ဆန့်ကျင်တဲ့မိခင်နေစီကအခိုင်အမာထောက်ခံမှုကိုလက်ခံရရှိထားကြောင်းဆန္ဒပြပွဲစီစဉ်သူတွေကပြောကြားပြီးအော်ရီဂွန်ပြည်နယ်ပို့လမ်းမြို့မှာဒီကနေ့ဆန္ဒပြဖို့စီစဉ်ထားတယ်လို့ဆိုပါတယ်ဒါအပြင်အဓိကမြို့ကြီးတွေဖြစ်တဲ့ Washington, Los Angeles နဲ့ New York အပြင်အနောက်အလယ်ပိုင်းဒေသကအပလာချီယာလိုမြို့ကလေးတွေမှာလည်းဆန္ဒပြသွားကြမှာပါမိသားစုဝင်တွေဟာအတူတကွရှိနေတဲ့ဆိုတဲ့တောင်းဆိုချက်နဲ့ကျင်းပါတဲ့ဒီကနေ့ဆန္ဒပြပွဲတွေကို American လူခွေးလူရှာမှုအဖွဲ့ဖြစ်တဲ့ ACLU နဲ့ Move On အဖွဲ့တွေလို့အဖွဲ့အစည်းကြီးတွေကရန်ကုန်ငွေထည့်ဝင်ထောက်ပံ့ပေးထားတာပါ Trump ကနောက်ပိုင်းမှာမိဘနဲ့သူတို့သားသမီးတွေအတူတကွထားရှိဖို့ပြောင်းလဲညွှန်ကြားခဲ့ပေမဲ့အခုချိန်ထိကလေး 2,000 လောက်ဟာဆက်ထိန်းသိမ်းခံရပြီးထင်းထင်းခံထားတဲ့ဒီတရားမဝင်ဝင်ရောက်လာသူမိဘတွေကလည်းသူတို့ကလေးတွေဘာမှရှိမလဲဆိုတာကိုမသိရှိကြောင်းပြောပါရယ် ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကိုဖျက်သိမ်းဖို့ဒီမိုကရက်တစ်ကဖိအားပေးနေတဲ့အချိန်မှာပဲ ICE အဖွဲ့ဟာရာဇဝတ်မှုကျူးလွန်တဲ့ရွှေပြောင်းဝင်ရောက်သူတွေအရေးကံတွေရမှာထိရောက်တယ်ဆိုပြီးတော့ Trump က Twitter မှာဒီကနေ့ရေးသားခဲ့ပါရယ်ခင်ဗျာ
ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေပြီးတော့အမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ် WTO ဟာကျွန်တော်တို့အပေါ်တိတ်ကိုဆိုးဆိုးဝါးဝါပြုတ်မှုလှုပ်ဆောင်နေတဲ့အကြောင်းကိုတော့ Maryland ပြည်နယ်ကနေ New Jersey ပြည်နယ်အသွား Edward One လေးရင်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်သမ္မတထရမ့်ဟာ EU ဥရောပသမ္မဂစီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်ရေးအစားပို့ပြီးတော့မှထိတိုက်တွေ့ဖို့ရည်ရွယ်ထားပုံရတာနဲ့အမျှအခုလိုပြောဆိုလာတာပါအခုလအစောပိုင်းတုန်းကလည်းကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံများအဖွဲ့ G7 အစည်းအဝေးမှာထရန့်ဟာအမေရိကန်ရဲ့ယင်းနှီးတဲ့မဟာမိတ်တွေနဲ့အဆင်မပြေဖြစ်ခဲ့သလို2014ခုနှစ်တုန်းကယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာကြောင့် G7 အဖွဲ့ဝင်ဖြစ်ကနေရပ်ဆိုင်းခဲ့တဲ့ရုရှားနိုင်ငံကိုပြန်လည်လက်ခံဖို့တိုက်တွန်းခဲ့ပါတယ်ဒါအပြင်နေတိုးမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကြီးဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ဘက်နိုင်ငံများအဖွဲ့လိုပဲအမေရိကန်အတွက်နင်နာနေကြောင်းပြောဆိုခဲ့တယ်လို့အင်တာနက်သတင်းစာမျက်နှာမှာဖော်ပြပါတယ်။ဂျာမနီ၊ပြင်သစ်၊စပိန်နိုင်ငံတို့အနေနဲ့လည်းမဟာမိတ်တွေကိုကာကွယ်ဖို့ငွေကြေးပို့စိုက်ထုတ်သုံးစွဲဖို့လိုပြီးသူတို့ဟာအမေရိကန်ပြည်ထောင်စုအပေါ်မတရားလုပ်နေကြတယ်လို့ Air Force One လေးမော်မှာပြောခဲ့ပါတယ်။ NATO အဖွဲ့နှစ်ပတ်လည်ထိပ်သီးစည်းဝေးတက်ဖို့အတွက်ဥရောပကိုသမ္မတထရန့်သွားမှာဖြစ်ပြီးအဲ့ဒီနောက်ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့ဗြိတိန်မှာတီးခြားတွေ့ဆုံမှာဖြစ်ပါတယ်။ရုရှားသမ္မတ Vladimir Putin နဲ့လည်း Finland နိုင်ငံ Helsinki မြို့တော်မှာတွေ့ဆုံဖို့ရှိပါတယ်ရှင်။
အာဖဂန်ဆိုရဘက်ကတာလီဘန်တွေနဲ့ပြစ်ကတ်ရစဲထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကပြောလိုက်ပါတယ်။ အပြစ်ခတ်ရဲဆက်ထားမှုကိုဆုံးသတ်လိုက်ပြီးဖြစ်တာကြောင့်အာဖဂန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့စစ်ဆင်ရေးတွေပြန်စတင်နိုင်ပြီလို့သမရကဒီကနေ့စနေနေ့မှာပြောလိုက်တာပါ။တာလီဘန်တွေအနေနဲ့လူတွေဆက်တက်နေမလား၊ဒါမှမဟုတ်ရင်ငြိမ်းချမ်းရေးလမ်းစဉ်ကိုလိုက်မလားဆိုတာသူတို့အပေါ်မှာသာမူတည်တယ်လို့သမရဂါနီကပြောပါတယ်။အခုလာဇမ်းဘိုင်းကကြောက်တဲ့မွတ်စလင်တွေရဲ့၃ရက်တာ Eid al-Fitr အပွဲတော်အတွက်ယာယီပိတ်ခတ်ရစက်ထားတာကိုတာလီဘန်တွေဘက်ကအဆုံးသတ်လိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကအာဖဂန်တပ်ဖွဲ့ဝင်တွေတော်များများသူတို့လက်ချက်နဲ့တည်ဆုံခဲ့ပါတယ်။အပွဲတော်အတွက်အာဖဂန်ဆိုရဘက်ကအပိတ်ခတ်ရစက်ပြီးတဲ့နောက်သဘုံတွေဘက်ကလည်းအပိတ်ခတ်ရစက်ခဲ့သလိုဒီနောက်မှာအဆိုရဘက်ကနောက်ထပ်ရက်တိုးပြီးတော့၁၀ရက်ကြာအပိတ်ခတ်ရစက်ထားမှုတွေကိုဒီကနေ့အဆုံးသတ်လိုက်တာပါ။တာလီဘန်တွေအနေနဲ့အပိတ်ခတ်ရစက်ထားမှုကိုဆက်လက်ထိန်းသိမ်းထားပြီးတာလီဘန်ခေါင်းဆောင်ဟီပါချူလာအခွန်ဇာတာနဲ့သူတွေ့ဆုံခြင်းတဲ့နေရာမှာတွေ့ဆုံပြီးတော့ငင်းငင်းရဲ့အတွက်ဆွေးနွေးကြဖို့သူ့ဘက်ကအဆင်သင့်မယ်လို့မစ္စတာဂန်နီကဗိုလ်တော်ဦးနေမှာပြောထားတာပါ။ဒါပေမဲ့လည်းအာဖဂန်ဆိုရဟာအမေရိကန်ကျိုးဆွေးရကနေတဲ့ရုပ်သေးဆိုရဖြစ်တယ်ဆိုပြီးတဘုံနေဘက်ကဒီကလန်းချက်ကိုပယ်ချခဲ့တယ်လို့အမေရိကန်နဲ့ပဲတိုက်ရိုက်ဆွေးနွေးမယ်လို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကိုအမေရိကန်ဘက်ကပယ်ချထားပြီးငင်းငင်းရဲ့လုပ်ငန်းစဉ်ဟာအာဖဂန်ပြည်ရင်းရေးပဲဖြစ်တယ်လို့ခိုင်မာပြောဆိုထားပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းနယ်စပ်တခြားပါလက်စတိုင်းနဲ့အစ္စရေးတပ်ဖွဲ့ဝင်တွေကြားတောက်ကြနေတုန်းကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့တာမှာတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့ဂါဇာဒေသကျန်းမာရေးဝန်ကြီးနဲ့ဂါဇာမှာရှိတဲ့ဆေးဝါးနန်းတွေကပြောပါတယ်ခန်ယူနစ်မြို့အနီးမှာရှိတဲ့အသက်33နှစ်အရွယ်ယောက်ျားလေးတယောက်ခေါင်းကိုထိမှန်ပြီးသေဆုံးခဲ့တာဖြစ်ပြီးတော့နောက်တစ်ဦးကတော့အသက်24နှစ်အရွယ်အမျိုးသားဖြစ်ပြီးရာဖတ်မြို့အနီးမှာပြစ်ဒဏ်ခံရတာလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်အတွေ့လူပေါင်း130ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းလဲဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးစစ်ဘက်ကတော့ပါလက်စတိုင်းထောင်ပေါင်းများစွာဟာတောက်ကြနေကအကြမ်းဖက်ဆန္ဒပြပွဲတွေမှာပါဝင်ပြီးတော့အကြမ်းဖက်လုပ်ရက်တွေအတော်များများကျူးလွန်ခဲ့ကြောင်းပြောပါတယ်ဆန္ဒပြသူတွေဘက်ကတော့အစ္စရေးစစ်သားတွေကိုလက်ပစ်ဘုံးနဲ့ပစ်ခဲ့တယ်လို့နေဆက်ကိုချိုးဖျက်ဖို့ပါလက်စတိုင်းတွေကစ조사ခဲ့တာမှာတော့အစ္စရေးတပ်ဖွဲ့တွေကခုခံဟန်တားခဲ့ကြတဲ့အကြောင်းအစ္စရေးစစ်ဘက်ကထုတ်ပြန်ထားပါတယ်အကြမ်းဖက်ဆန္ဒပြသူတွေကိုတုံ့ပြန်တဲ့အနေနဲ့အဓိကရုံးနေနေနီလန်အများပြသုံးခဲ့ရပြီးတော့အဲ့ဒီနီလန်တွေနဲ့ဒီမလုံလောက်တဲ့နေရာတွေမှာတော့တနက်နဲ့ပြစ်ခတ်နှိမ်နှင်းခဲ့တာတွေရှိခဲ့ကြောင်းလဲစစ်ဖက်ကြီးညာချက်မှာဖော်ပြထားပါတယ်ရှင
်ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ထိုင်းနိုင်ငံမှာလူငယ်ဘောလုံးအသင်းဝင်12ဦးနဲ့သူတို့နီးပြတ်တူဝင်ရောက်သွားတဲ့လိုင်းကိုအတွင်းဘက်ပိုင်းမှာရင်းကုန်သမားတွေဟာဒီကနေ့ဆက်လက်ရှာဖွေနေပါရတယ်။လူငယ်တဲ့သတင်းပတ်ကုန်ပိုင်းကထမ်လွန်ဂူတွင်ဝင်ရောက်သွားတဲ့နီးပြပါဝင်အသက်17နှစ်ကနေ16နှစ်အတွင်းလူငယ်တွေနဲ့အခုထိအဆက်အသွယ်မရသေးသလိုလှိုင်းကူအတွင်းမိုးရေတွေဝင်ရောက်နေတာကြောင့်ရှာဖွေဖို့လည်းအခက်တွေ့နေတာပါအခုခါမှာတော့ American Navy Seal အထူးတပ်ဖွဲ့ဝင်တွေဟာဂူအတွင်းမိုင်းတော်နဲ့တဲကဒီလူငယ်တွေရှိမယ်လို့ယူဆထားတဲ့ထီပုံတရန်လှိုင်းကူလမ်းကြောင်းအနီးရောက်ဖို့နှမိုင်လောက်သာလိုတော့တယ်လို့ချင်းရိုင်းခရိုင်အုပ်ချုပ်ရေးမှူးနရန်ဆက်အော်ဆိုတာနာခွန်ကပြောပါတယ်အခုခါမိုးရာသီကာလဖြစ်တာကြောင့်မိုးစက်တဲ့ရွာသွန်းနေပေမဲ့မြမလာအိုနေဆက်နဲ့နီးတဲ့အဲ့ဒီဝင်းကဘာလှန်ကူတဲ့ရေတွေကိုရေဆုပ်ဆက်ဒါဇင်နဲ့ချီအုံပြူပြီးဆုတ်ထုတ်နေတာကြောင့်ရေကြာဆင်းသွားပြီးတော့အခုလိုဝင်ရောက်နိုင်ခဲ့တာပါအခုသတင်းပတ်ထဲအဲ့ဒီနေရာကိုရင်ကုန်ရှာဖွေရေးသမားတွေရောက်ခဲ့ပေမဲ့ဂူရဲစီဝင်လာတဲ့ရေတွေကြောင့်နောက်ကျောင်းပြန်လည်ခဲ့ရပါတယ်ခုနှစ်ရက်မြောက်ဆက်လက်ရှာဖွေနေရင်အားလုံးရဲ့စိုးရိမ်မှုကတော့အဲ့ဒီဂူရဲမှာမီးအလင်းရောင်နဲ့စားကြရမရှိတာပါ။ကြောက်ကြူကြောက်ကြားကချဆင်းလာတဲ့ရေဒါမှမဟုတ်ဝင်းပေါက်ကနေစီးဆင်းလာတဲ့ရေတွေကိုဒီဂူရဲကလူငယ်တွေကတောက်လို့ရပေမဲ့ဒီရေတွေဟာအနီးနားကလေယာဉ်တွေကိုဖျက်ပြီးတော့စီးဆင်းလာတာကြောင့်ယောဂါပိုးတွေဓာတုဓာတ်တွေပါလာနိုင်တာကိုပညာရှင်တွေကသတိပေးထားပါတယ်။လူငယ်တွေဟာအားကစားသမားတွေဖြစ်တာကြောင့်တလားကျော်လောက်အသားလေးနေနိုင်ပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့ရှိမှဖြစ်ကြောင်းထောက်ပြပါရတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်နယ်ကအရှိန်၅မိုင်လောက်ရှိတဲ့ဒီကဘာလက်ခီးသွားတွေလက်ပတ်လေးရှိတဲ့မြောက်ကြောက်လှိုင်ကူအတွင်းကိုလူငယ်ဘောလုံးသမားအဖွဲ့ဝင်တွေလူငယ်တဲ့သတင်းပတ်စနေနေ့ညနေပိုင်းကလေးကဝင်ရောက်လက်ပတ်ရာကနေပြန်ထွက်မလာနိုင်ပဲပျောက်ဆုံးနေတာပါခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းကအဝေးပြေးကားလမ်းမကြီးတစ်ခုပေါ်မှာကုန်တင်ကားတစ်စီးနဲ့ခီးတဲ့တင်ဘတ်ကားတစ်စီးခေါင်းညင်ဆိုင်ပြီးတော့တိုက်မိတာမှာတော့သေဆုံးသူဟာ18ဦးထိရှိပြီးနောက်ထပ်14ဦးကထိခိုက်ဒဏ်ရာရတဲ့ရထားတယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘယ်ဂျင်းမြို့တော်ရဲ့တောင်ဘက်ဟူနန်ပြည်နယ်မှာမနေ့တောက်ကြနေ့ညနေပိုင်းကဒီယင်တိုက်မှုဖြစ်ခဲ့တာပါ။ရုပ်သံတွေထဲမှာပြနေတာကတော့မိုးရေနဲ့ချောနေတဲ့အဝေးပြေးလမ်းမပေါ်မှာကားနှစ်စီးလုံးဟာပြင်းပြင်းထန်ထန်ထိခိုက်ပျက်စီးနေတာတွေ့ရပါတယ်။ကားတစ်စီးကတော့အလဲမှာပိုင်းချထားတဲ့စီးကိုကျော်ပြီးဝင်တိုက်ခဲ့ပုံရပါတယ်။တရုတ်နိုင်ငံမှာအခုလိုပြင်းထန်တဲ့ယင်တိုက်မှုတွေဟာအများအပြားတော့အချိန်လွန်ပြီးမောင်းနှင်တာအန္တရာယ်ရှိတဲ့ကြော်တက်တာမျိုးတွေလုပ်တာကားတွေကိုဘေးကင်းလုံခြုံမှုရှိအောင်ပုံမှန်ထိမ့်သိမ့်ပြုပြင်မှုအားနေတာနဲ့ကားသမားတွေပင်ပန်းလွန်းနေတာကြောင့်လည်းဖြစ်လေရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်ဖြစ်ခဲ့တဲ့ယင်မတော်တဆမှုတွေအတွင်အခုဖြစ်ခဲ့တဲ့ယင်တိုက်မှုကတော့အဆိုးဝါးဆုံးဖြစ်ရတဲ့ကတခုဖြစ်ပါတယ်တရုတ်နိုင်ငံမှာယင်အသွာလာနဲ့ပတ်သက်ပြီးဘေးကင်းလုံခြုံမှုဆိုင်ရာတိုးတက်မှုအများပြားရှိလာနိုင်ပေမဲ့လည်းနေ့စဉ်ယင်တိုက်မတော်တဆမှုတွေကြောင့်သေဆုံးသူကတော့2,600လောက်အထိရှိနေဆဲဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ငါးနှစ်ကြာပြည်တွင်းစစ်အဆုံးသတ်ဖို့ကြိုးပမ်းအားထုတ်မှုအနေနဲ့တောင်ဆူရန်နိုင်ငံပြစ်ခတ်ရစေးရေးသဘောတူညီမှုတောက်ကြနေညတကောင်ရံမှာစတင်ခဲ့ပါတယ်။သမရဆယ်ဗာကီယာနဲ့အတိုက်ခံကောင်းဆောင်ရီယက်မာချာတို့ဟာနှစ်နှစ်အတွင်းပထမဆုံးအခြေအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ထားဝစဉ်ပြစ်ခတ်ရစေးကြဖို့သဘောတူခဲ့ကြတာပါ။သူတို့နှစ်ဦးကြားဒီကနေ့စနေနေ့ထိနိုင်ငံရေးအရာသဘောတူညီမှုမရဘူးဆိုရင်တော့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုနဲ့လက်နက်ရောင်းချတင်ပို့မှုရက်စက်ခရမဲ့အခြေအနေကိုရင်ဆိုင်ရမှာပါအရင်တုန်းကလည်းငင်းငင်းအတွက်သဘောတူညီခဲ့ကြပေမဲ့အချင်းချင်းပြည့်ရင်းခဲ့သလိုလွန်ခဲ့တဲ့ဒီဇင်ဘာလကအပြစ်ခက်ရက်စက်သဘောတူညီချက်ဟာလည်းနိုင်ငံပိုင်းသာခံခဲ့တာပါဆူဒန်နိုင်ငံကနေလွတ်လပ်ရေးရပြီးနောက်နှစ်နှစ်ကြာပြည်တွင်းစစ်အတွင်းလူတွေတောင်းတဲ့ချီတည်ဆွန့်ခဲ့တာကြောင့်1994ခုနှစ်ကရဝန္ဒါလူမျိုးရုံးတပ်ဖြတ်မှုကြီးဖြစ်ပွားပြီးကြတဲ့ကဆိုရင်ဒါဟာအာဖရိကမှာလူအသေးပြောက်အများဆုံးဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့16သင်းရှုံးထွက်ပွဲစဉ်တွေဒီကနေ့စကန်နေကြပြီဖြစ်ပါတယ်။နာမည်ကြီးအသင်းတွေဖြစ်တဲ့ပြင်သစ်နဲ့အာဂျင်တီးနာအသင်းမှာတော့အခုဒီအသံလွှင့်နေတဲ့အချိန်မှာပဲအာဂျင်တီးနာကတကိုးရပါတယ်။ပွဲစတဲ့အချိန်မှာတော့ပြင်သစ်ဘက်ကဒီပြစ်ဒဏ်ဘောကိုတကိုးရထားပြီးတော့တကိုးနဲ့ရှင်ပြိုင်နေကြပြီဖြစ်ပါတယ်။ဥရုဂွေးနဲ့ပေါ်တူဂီအသင်းတို့ကလည်းရှင်ပြိုင်နေကြပါတယ်။ပြင်သစ်ကတော့အစောပိုင်းအုပ်စုပတ်လည်ပွဲတွေမှာနှစ်ပွဲနိုင်တစ်ပွဲတရေနဲ့အုပ်စုစီမှာ9မှတ်ရထားပြီးတော့အုပ်စုဘုံနေရာယူထားတာပါဩစတြေးလျကို2-0နဲ့နိုင်ပီရူးကို2-0မရှိနဲ့ဒိမက်ကိုတရေကစားထားတာဖြစ်ပါတယ်။အာဂျင်တီးနားအသင်းကတော့တပွဲနိုင်တပွဲရှုံးတပွဲတရေနဲ့အုပ်စုဒီမာ၄မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။အာဂျင်တီးနားအသင်းဟာခရိုအေးရှားကို3-0မရှိနဲ့ရှုံးထားပြီးတော့အိုက်စ်လန်ကို2-0တရေနဲ့နိုင်ဂျီးရီးယားကို2-0နဲ့အနိုင်ရထားတာပါ။ဒီကနေ့အတွက်ဒုတိယပွဲစဉ်ကစားကြမယ့်ဥရုဂွေးအသင်းကတော့အုပ်စု A မှာ6မှတ်ရောက်ပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကောင်းအောင်နဲ့မဆုမွန်တို့ကပြောပြပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတက်လိုက်အနားဆင်သလို VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင်တရုတ်နိုင်ငံကတင်သွင်းနေတဲ့တမနိနဲ့အလူမီနီယံတွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်မဲ့အစီအစဉ်စတင်ကျင့်သုံးဖို့ရပ်ပိုင်းလာလိုပါတော့တယ်။အခွန်စီးမြင်သည့်ကြောင့်အမေရိကန်ကကားလုပ်ငန်း၊ကုန်ထုတ်လုပ်ငန်းနဲ့နှီးပညာကဏ္ဍတွေမှာရိုက်ခတ်လာနိုင်မယ့်အလားအလာတွေရှိနေတဲ့အတွက်လဲလုပ်ငန်းရှင်တွေကြိုတင်ပြင်ဆင်နေကြပါတယ်။အမေရိကန်နဲ့ကုန်သွယ်ဖက်တွေကြားတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းထောက် Elizabeth Shanef ရဲ့သတင်းဆောင်မကတော့ကိုအောင်လင်းကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်တော်စု Wisconsin ပြည်နယ်က Foxconn Electronic ပစ္စည်းစက်ရုံဖုံးပွဲခန်းနားမှာတော့သမ္မတ Donald Trump ကကုန်သွယ်ရေးတင်းမာမှုတွေရဲ့ရိုက်ခတ်မှုတွေကြုံနေရတဲ့အမေရိကန်လုပ်ငန်းတွေကိုသတင်းစကားပါခဲ့တာ
ပါ Harley Davidson please build those beautiful motorcycles in the USA please okay
ဥရောပကတင်သွင်းတဲ့သမင်းနဲ့အလူမီနီယံတွေကိုခွန်နေတိုးကောက်ခဲ့တာကိုတုံ့ပြန်နေနေနဲ့ဥရောပသမဂ္ဂ EU ကအမေရိကန်ပစ္စည်းတွေကိုအခွန်နေတိုးမြင့်သမားတဲ့အတွက်အထိနာနေရတဲ့နမကျော်အမေရိကန်မော်တော်ဆိုင်ကယ်လုပ်ငန်းတစ်ခုဖြစ်တဲ့ Harley Davidson ဟာလုပ်ငန်းတွေကိုပြပမှာပြောင်းရွှေ့လုပ်ကိုင်တော့မယ်လို့သတင်းတွေထွက်နေတာကြောင့်ပြည်တွင်းမှာသာလုပ်ငန်းတွေလုပ်ဖို့သမ္မတ Trump ကတိုက်တွန်းလိုက်တာပါအမေရိကန်ကိုတင်ဆက်နေတဲ့သမင်းနဲ့အလူမီနီယံတွေပေါ်အခွန်စည်းမျဉ်းတွေကိုသမ္မတ Trump အစိုးရကအဆိုပြုခဲ့ပြီးစတင်မကျင့်သုံးခင်မှာကလေးကကြေရက်ခဲ့တာပါကုန်သွယ်ရေးဆိုင်ရာမဟာဗျူဟာတစ်ချောင်းအမေရိကန်လုပ်ငန်းတစ်ချို့မှာနှင်းနာမှုတွေနဲ့စကြုံနေရပြီလို့လည်းဝါရှင်တန်ချေဆိုင် Peterson Institute for International Economics ကနိုင်ငံတကာစီးပွားရေးကျွမ်းကျင်သူ Jeffrey Scott ကပြောပါတယ
် And as the costs are continued over a period of time more and more US companies are either going to face a profit squeeze
အချိန်ကြာလာတာနဲ့အများကုန်ကြစည်တီတူလာပြီးအမြင့်ဆုံးနေလာတဲ့အတွက်အလုပ်သမားတွေရှော့ရတာမျိုးကြုံရတဲ့အမေရိကန်ကုမ္ပဏီတွေပုံများလာပါလိမ့်မယ်။တချို့ဆိုရင်လည်းလုပ်ငန်းတွေရပ်တော့မဲ့အရေးအယံတွေပြနေပါပြီ
။အမေရိကန်လက်ထောက်ကွန်ထရေးကိုယ်စားလှယ်ဖြစ်တောင်းယူခဲ့ပူပြီးအခုက China Moon Strategies ကုမ္ပဏီမှာအတိုင်ပင်ခံဖြစ်ဆောင်နေတဲ့ Jeff Moon ကတော့တမ်နိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတိုးမြင့်တဲ့ဆိုးရွားရဲ့အစီအစဉ်ဟာအပြောလွယ်သလောက်အလုပ်ခက်တယ်လို့ဆိုပါတယ်
။ There are hundreds of companies.that have requested exemptions to the Trump tariffs because these are the steel tariffs.
Trump yet tamani thung gon gon si min tik ka ni kin lo khwe taung gan tha de company re ya ne chi shi ba de tacho lo ngan re ga Trump yi re tha de lo tamani myo sa ko tou ni ja da ma hote de twe thoro ne si min tik ka de ge le tat sai mu mi shi ba u.
တွင်ကုန်ကုန်စီးမင်းသစ်တွေစတင်အသက်ဝင်မှုနှိကလာနေချိန်မှာတော့မင်းပြည်နယ်ကကြောက်ပဆုံလက်ကားရောင်းဝယ်ရေးလုပ်ငန်းရှင် Stephanie Naru တို့လိုအမေရိကန်ကငွေစားလုပ်ငန်းတွေကလည်းအနီးကပ်စောင့်ကြည့်နေကြတာပါ
Canadian lobsters won't be subject to the tax and US lobsters will
ကနေဒါနိုင်ငံကကြောက်ပဇွန်တွေကိုအခွန်မကောက်ပေမဲ့အမေရိကန်ကြောက်ပဇွန်တွေကိုတော့အခွန်ကောက်မှာပါဒါပေမဲ့လည်းကနေဒါကြောက်ပဇွန်တွေကိုအမေရိကန်လေကြောင်းပို့ဆောင်ရေးကိုတုံးနေကြတဲ့အတွက်အမေရိကန်လေဆိပ်ကပို့မဲ့ကုန်တွေကိုအခွန်ကောက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး
သမ္မတထရန့်ကတော့အမျိုးသားလူညွန့်ရေးပေါ်ချင်းချောက်မှုအန်ဒီကကာကွယ်ဖို့ဆိုပြီးကနေဒါမက္ဆီကိုနဲ့ EU တို့လိုမဟာမိတ်ကုန်သွယ်ဘက်တွေပေါ်အခွန်စည်းမျဉ်းတွေတင်းကျပ်မဲ့အစီအစဉ်တွေကိုလွှတ်တော်ကထောက်ခံမှုလဲတိုက်တွန်းနေစေဖြစ်ပါတယ်ခင်ဗျာ
။ကွန်လင်းဦးတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီနေ့တင်တဲ့ပုတ်ဆက်ပါအောင်မယ်။မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတုန်းကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာသိသိသာသာတက်သွားခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ကျသွားပါတယ်။ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘလောက်အထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရိုက်ခတ်လာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြထားပါတယ်။
ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကမနေ့တုန်းကဘဏ်တွေပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့တုန်းကငွေကြေးဈေးကွက်ကသူတွေဘဏ်လုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိရော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါရယ်
အမရိကန်ပေါ့တောက်ကြနေရတော့ဒီမနက်ပိုင်းမှာတော့ဝေလဲတဲ့လူတွေကိုစီးဝေးခေါ်ရပါတော့နေရင်းမင်းကတော့ပန်လုပ်ငန်းလုပ်တဲ့လူတွေကိုစီးဝေးခေါ်ရပါတော့နော်။အဲဒီကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာဈေးကတော့ဒီခုနပြောတဲ့ဒီအန်မြင့်ဈေးတို့အဝေးဈေးတို့ခေါ်တဲ့ဒေါ်လာဈေးကတော့ကျပ်20လောက်ပြန်ဈေးကျသွားတာပေါ့နော်။ Intervention လုပ်တာတော့စီးဝေးခေါ်တော့တွေ့တောက်ကြနေရ။အဲဒီ effect ကတော့ဒေါ်လာဈေးကလည်းပြန်ကျင်းသွားတာပေါ့နော်။
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုမတိမငြိမ်ဖြစ်ရတာဟာပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်တွင်းကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့လည်းမြန်မာနိုင်ငံဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံအကြောင်းရင်းတွေတော့ရှိတော့ပါလေဥပမာဆိုရင်ဟလာတူရစ်ဆီယာမဝင်လာတော့ဘူးတူရစ်ဆီယာအဝင်တွေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာ supply ကနေသွားတာပေါ့နော်ရောင်းလာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့နော် FDI လည်းအထင်လောက်မတက်လာတော့အဲ့ဒါလည်းတစ်ချက်ပါလားပြည်နော်ဟု
တ်ကဲ့ပါ
ဟိုဒါတွေကအကုန်လုံးကဟိုတူရစ်ဆီယာနဲ့လည်းညွယ်တယ်နောက်တစ်ခုက investment နဲ့လည်းညွယ်တယ်နော်
ဆက်ချွေးနေတဲ့အတွက်အစီအစဉ်ရဆိုင်တော်တဲ့အတွက်တောင်းပန်ပါတယ်ရှင်။VOA မြန်မာပိုင်း VOA American အသံရဲ့အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လဲဆက်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းဆိုလဲဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကျွန်မတို့တင်ဆက်နေကြအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးချင်ပါတယ်။လက်ရှိမြန်မာနိုင်ငံမှာလူမှုအခြေပြု CSO အဖွဲ့တွေအနေနဲ့လူမှုပရာဟိတလုပ်ငန်းတွေမှာပါဝင်ဆောင်ရွက်မှုအားကောင်းပေမဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မှုဘက်မှာတော့အားနည်းနေပါသေးတယ်။ဒီမိုကရေစီစနစ်ခိုင်မာအားကောင်းဖို့အတွက် CSO တွေရဲ့အခန်းကဏ္ဍအရေးကြီးပေမဲ့လူမှုအခြေပြုအဖွဲ့တွေဘက်ကအစိုးရမူဝါဒတွေကိုပြောင်းလဲအောင်တွန်းအားပေးနိုင်တဲ့အခြေအနေကလည်းနည်းနေသေးတယ်လို့ပြောပါရယ်။ဒါကြောင့်လူမှုအခြေပြုအဖွဲ့တွေရဲ့လှုပ်ဆောင်နိုင်မှုအခုထက်ပိုပြီးတော့တိုးတက်လာစေဖို့ဘာတွေလိုအပ်နေပါသလဲ။မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါတယ်ရှင
် ချိန်မှာတော့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်လူမှုပရဟိတလုပ်ငန်းတွေအကောင့်နေပေမဲ့နိုင်ငံရေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေမှာအားနည်းနေသေးတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးလှိလာသူတွေကပြောဆိုနေကြပါတယ်။ဒါကြောင့်အမျိုးသမီးရေးလူငယ်ရေးကျန်းမာရေးစတဲ့နိုင်ငံရေးကဏ္ဍတွေမှာအရက်ဖက်အဖွဲ့အစည်းတွေအနေနဲ့အစိုးရရဲ့မူဝါဒတွေကိုပြောင်းလဲဖို့တွန်းအားပေးနိုင်တဲ့အခြေအနေနဲ့ပါနေသေးတာလည်းဖြစ်ပါတယ်။ဒါ့အပြင်အခုဆိုရလက်ထက်မှာလည်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်မှုအပိုင်းကလိုအပ်နေစေဖြစ်တယ်လို့လူ့အခွင့်အရေးအတွက်ဆောင်ရွက်နေတဲ့ Equality မြန်မာရဲ့ Director ဦးအောင်မြင့်မင်းကအခုလိုပြောပါတယ်
။ CSOD ပေါ်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာကန့်တက်ခွဲခြားဖိနှိပ်ခြင်းကအစိုးရအတွက်တကယ့်ကိုကျွန်တော်တို့အကျိုးကျေးဇူးမေ့နိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော် CSOD ဆိုတာ speaker လို့ခေါ်တဲ့ sound box တွေပါ။ပြည်သူတွေရဲ့အတန်ထွက်လာတဲ့အတန်တိုးတိုးလေးကိုကျွန်တော်တို့ကြားအောင်အစိုးရစီကိုအတန်ချက်ပြီးတဲ့သူတွေဖြစ်တယ်။နောက်ကပြည်သူတွေကြားတဲ့အစိုးရကြားမှာတခါတလေဆက်သွယ်မှုကောဟားမှုတွေရှိနေတယ်။ဘယ်လိုဆက်သွယ်ရမှမသိပြည်သူမှပြောကျင်တယ်အစိုးရနားထောင်ကျင်တယ်ဒါပေမဲ့ CSOD တွေကအဲ့နှစ်ခုကြားထဲမှာချိတ်ဆက်ပြီးတော့တရားများဖြစ်ပါတယ်။ပြည်သူတွေရဲ့အတန်ယူပြီးတော့ပြည်သူတွေနဲ့အတူသမို့ပြည်သူရဲ့ကိုစားအစိုးရကိုတွေ့ပြီးတော့ပြောပြတဲ့အတွက်တရားတွေလည်းဖြစ်တယ်လို့ပြောလို့ရတယ်။တကယ်လို့ CS တွေဖိနှိပ်မယ်ဆိုရင်ကြားတင်သောအတန်တွေအစိုးရအနေနဲ့ကြားနိုင်မှာမဟုတ်ပါဘူး။တွေ့တင်သောတရားတွေကိုလည်းချိုးဖြက်ရရောက်သွားနိုင်တဲ့အတွက်အများဆုံးနေနာမှာကျွန်တော်တို့အစိုးရဖြစ်ပါတယ်။အစိုးရနေနာပြီဆိုတော့ဒီတိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရတရက်ကဒီအခွင့်အရေးတွေမရတော့ဆိုမှကျွန်တော်တို့အတိတ်ကရလက်ကပါဖြစ်မယ်ပြည်သူတွေပေါ့။အဲ့တော့ကျွန်တော်တို့မှာNGO သို့မဟုတ် CSO ဆိုတာအစိုးရရန်သူမဟုတ်ပါဘူးအစိုးရရဲ့ policy ကောင်းမှုအတွက်ပြည်သူတွေနဲ့လက်တွဲနိုင်မှုအတွက်ပြည်သူရဲ့အကျိုးပြုတဲ့ people center government ဖြစ်ဖို့အတွက်ပေါင်းကူပေးသောအတန်တွေကိုထုတ်နှုတ်ပြီးတော့စူးစီးပေးသောမဟာမိတ်များဖြစ်ပါတယ်ဆိုတာအရင်သဘောပေါက်ဖို့လိုအပ်ပါတယ
်ဒါအပြင်မဟာဗျူဟာနဲ့မူဝါဒလှိလာရေးအဖွဲ့ရဲ့ director ဦးအောင်သူငင်းကလည်းအရက်ဖက်အဖွဲ့စီ CSO တွေနဲ့ပတ်သက်လို့အစိုးရကဘယ်လိုဆောင်ရွက်တင်လဲဆိုတာကိုလည်းအခုလိုပြောပါသေးတယ်
အထူးသဖြင့်တော့ကျွန်တော်မြင်တာကဒီအဖွဲ့အစည်းတွေရဲ့တရားဝင်နီလာနဲ့တင်ပြတဲ့လမ်းကြောင်းတွေကိုသူကဖွင့်ပေးတယ်။နောက်တစ်ခုကကြတော့ကျွန်တော်တို့အကြမ်းမဖက်ပဲနဲ့ငင်းငန်းစွာဆန္ဒပြတဲ့ကိစ္စမျိုးတွေလည်းဒါဖွင့်ပြုပေးရမယ်ပေါ့။ဆိုတော့အဲ့တော့အဲ့လိုဟာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ထွက်ပေါက်မရှိဘူးဆိုတဲ့အခြေအနေမျိုးပေါ့နော်။ဆိုတော့အဲ့ဒါကဒီရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတစ်ခုအတွက်လည်းမကောင်းဘူး။နောက်တစ်ခုကကြတော့မလိုလားတဲ့ခုနလိုရုံးရင်ဆန်ခံမှုတွေလည်းနောက်ဆိုရင်ဖြစ်နိုင်တယ်ပေါ့။ဆိုတော့အဲ့တော့တရားဝင်နီလာနဲ့တင်ပြတဲ့ဟာတွေအားလုံးကဖြန့်ဖြူးတင်လာကြမှာ
။အဲ့ဒီလိုအစိုးရဘိုင်းကမက CSO တွေချာမှာလဲချိတ်ဆက်လုတ်ကင်မှုအားနဲ့နေတဲ့အတွက်ပူးပေါင်းလုတ်ကင်တင်ပြီးအစိုးရကိုဖြိုင်းတူတွန်းဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒါ့အပြင်အရက်ဖက်ဖွဲ့စည်းတချို့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဗလိုက်မှုတွေငွေချေးနှောက်ကိုလိုက်ပါဆောင်ရွက်မှုတွေကြောင့်အဖွဲ့ချင်းချင်းအမြင်ကွဲပြားမှုတွေနဲ့ဝေဖန်မှုတွေလည်းရှိနေတဲ့အတွက်ငွေချေးရယူတုံ့ဆွဲမှုတွေအပေါ်မှာလဲCSO တွေအနေနဲ့ပုံပွင့်လင်းဖော်ပြဖို့လိုအပ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ Action Committee for Democracy Development အဖွဲ့ရဲ့ Director မတ်တင်စာရှင်းလက်ရေးကတော့နေရာတိုင်းမှာအစိုးနဲ့အကောင်တွန်တွဲနေတတ်တဲ့အတွက် CSO တွေကမှလည်းအဲ့ဒီလိုကိစ္စတွေရှိနေပေမဲ့ကောင်းမွန်တဲ့အဖွဲ့အစည်းတွေအများအပြားရှိနေပါတယ်လို့ဆိုပါတယ်။
ဒီလုပ်ငန်းတွေကကျွန်တော်နိုင်ငံလို Developing Country တကယ်တိုးတက်စေနိုင်ငံတွေမှာအဓိကကြုံတွေ့ရတယ်။ဆိုတော့တေချာကတော့လုံးဝအုတ်တုံကောင်းမွန်နေတာမျိုးလည်းမဟုတ်ဘူး။ဒါအားနည်းချက်တွေရှိရဲ့။အချိန်ထဲမှာလည်းစွန့်ဆန့်ကြားတဲ့ဒါကြွက်ရှိပါတယ်လို့မျိုးပေါ့နော်။ဒီအပြစ်အနာစာတွေလည်းရှိရဲ့အဖွဲ့အစည်းတွေရှိရဲ့။နာမည်ပြက်ရှိတဲ့အဖွဲ့အစည်းတွေရှိရဲ့။ဒါကဘယ်ကဏ္ဍမှမဆိုကျွန်တော်ကြည့်လို့ရတယ်ပေါ့။ဆိုတော့အဲ့လိုကဏ္ဍတူတယောက်ထဲကိုမြင်လိုက်ချင်းအဖြစ်တစ်စုတစ်ခွဲရဲ့ဟိုကိုမကြိုက်တာတွေးလိုက်ချင်းအဖြစ်တစ်ခွဲလုံးတစ်စုတစ်ခွဲလုံးဒီကဏ္ဍတစ်ခုလုံးကြီးကိုကျွန်တော်ပယ်တက်လိုက်လို့မရဘူး။ဆိုတော့ကောင်းမွန်ပြီးတော့တကယ်ကိုပြည်သူပိုစားပြုပြီးစစ်မှန်တဲ့အစုဖွဲ့တွေလည်းအများကြီးရှိနေတယ်။ဆိုတော့အဲ့ဒါနဲ့သွားပြီးခြေဖြတ်လို့မရဘူးပေါ့နော်။ဆိုတော့ဒီအရက်ဘက်ဖွဲ့စည်းတဲ့လက်ရှိချိန်မှာတော့ဒီသူတို့တွေကတော့လက်ရှိချိန်မှာဒီပြည်သူတွေရဲ့အခြေအနေပြည်သူတွေရဲ့ခံစားချက်ဒါတွေကိုအဓိကကောက်ယူပြီးတော့ကိုစားပြုဖို့အတွက်ကိုစားပြုတင်ပြနိုင်ဖို့အတွက်ကိုစူးစမ်းနေရတဲ့အစုဖွဲ့တွေတော့မှာပေါ့
။အခုချိန်မှာတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ပွဲတွေတက်ရောက်တာနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံမှုလုပ်တဲ့အခါအကြောင်းကြားရမယ်ဆိုတဲ့အချက်တွေဟာလည်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အားနည်းနေတဲ့အချက်တွေဖြစ်နေပါတယ်။ဒါပေမဲ့အခုချိန်မှာတော့တမရတ္တဦးဝင်းမြင့်တက်လာပြီးတဲ့နောက်ပိုင်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောထားတာရှိတဲ့အတွက်အခုအချိန်ကြီးတွေကပုံတိုးတက်ဖို့မျှော်လင့်မိတယ်လို့လည်းဦးအောင်မျိုးမင်းကအခုလိုပြောပါသေးတယ်။
ဟို NLD အစိုးရတက်လာပြီးတော့ရက်တရားစီမံကိန်းတွေပါလုတ်တဲ့အချိန်တော့ကျွန်တော်တို့တော်တော်မျှော်မှန်းပါတယ်ဒါပေမဲ့အဲ့ဒီထက်မှဘယ်ဝင်ကြီးဌာနမှအရက်ဖက်လူမှုဖွဲ့စည်းနဲ့ပူးပေါင်းလှုပ်ဆောင်ရမယ်ဆိုတဲ့အတန်မပါခဲ့လှုပ်ဆောင်ရမယ်ဆိုတဲ့လုပ်ငန်းစဉ်တွေမှလည်းမပါခဲ့တာကျွန်တော်တော်တော်အားမလို့အားများဖြစ်တယ်အခုသမရ ကျွန်တော်ဥဝင်းမြင့်တမရိုင်းဥဝင်းမြင့်တက်တဲ့အချိန်မှာတော့ तू ကအရက်ဖက်လူမှုအဖွဲ့အစည်းအကြောင်းကိုပြောလာတယ်။အရက်ဖက်လူမှုအဖွဲ့အစည်းနဲ့ပေါင်းရမယ်ဆိုတော့နည်းနည်းတော့ပိုတော့အားရှိလာတာပေါ့။အဲ့တော့ကျွန်တော်မျှော်လင့်ချက်အများကြီးရှိပါတယ်။ဒါပေမဲ့တစ်ခါတစ်ခါကြောက်ရှင်ကျွန်တော်တို့မှာအခက်အခဲအများကြီးရှိတယ်။ဒါဆို CSO လို့ပြောလိုက်လို့ရှိရင်ကျွန်တော်တို့တချို့ကပြောတာကဟိုမလိုအပ်ပါဘူး။နော်ပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရရှိနေပြီပဲ။အစိုးရလှုပ်သွားမှာပေါ့ CSO တွေပြောစရာမလိုဘူးဆိုတဲ့အရာမျိုးရယ်။ဒါတော့မင်းတို့ကတော့အစိုးရကိုအမြင့်အပြစ်ပြောနေတာပဲ။နော်ဒီအနေနဲ့ပတ်သက်လို့ဒါအစိုးရကိုနားလည်တာမဟုတ်ဘူးနော်အစိုးရကိုဘေးထိုင်ပိုင်ကြပူပြောနေတဲ့ဆိုတဲ့ပုံစံမျိုးမြင်ပြောလို့ရှိတဲ့အရာမျိုးတချို့မှာစိတ်ထဲမှာရှိလာတယ်။အဲ့ဒါကျွန်တော်တို့အတွက်အခက်အခဲပါ။အ
ဲ့ဒါတွေပြင်ဥပဒေပြူကြီးအပိုင်းမှာဆိုရင်လည်းအခုချိန်မှာလွတ်တော်ကော်မတီတွေကအရက်ဖတ်ဖွဲ့စည်းတွေနဲ့တွေ့ဆုံတဲ့အခါတွေ့ဆုံဆွေးနွေးရတာရှိပြီးလက်တွေ့အကောင့်ထည့်ဖော်မှုအပိုင်းကတော့အားနည်းမှုတွေရှိနေတယ်လို့လည်းဝေဖန်မှုတွေရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကန်တဲ့အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
အခုကြားခဲ့ရတာကတော့မြန်မာတခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုတစ်ဆက်ထဲထိုင်းနိုင်ငံထဲမှာပြောင်းနေတဲ့ကြောင်းသားတွေရှာဖွေရတဲ့တင်ပြဆက်ပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းကမြန်မာနိုင်ငံနဲ့နယ်ချင်းဆက်ဆက်နေတဲ့ချင်းရိုင်ခရိုင်ထဲကငားမိုင်ကျော်ရှိတဲ့တဘာဝကြောက်လိုင်းကူကြီးတစ်ခုထဲကိုပြီးခဲ့တဲ့စနေနေ့ကလေးကဝင်သွားပြီးတော့ပြောင်းနေတဲ့ကြောင်းသားဘောလုံးအသင်း12ယောက်နဲ့နေပြစရာတောက်တကိုထိုင်းအစိုးရကရှာဖွေနေတာအခုဆိုရင်တပတ်ရှိတော့ပါပြီ။ရှာဖွေခဲ့စေးလုံငန်းမှာနိုင်ငံတကာကလည်းပါဝင်ကူညီလာသလိုလူလူရဲ့ပူပေါင်းပါဝင်မှုတွေကလည်းတိုးလာနေပါတယ်။ဒီအကြောင်းလိုင်းကူရှိရာနေရာကနေတင်ပြပို့ထားတဲ့ Steve Stanford ရဲ့တင်လွှာကိုအခြေခံပြီးတော့ကျွန်မကပဲဆက်ပြီးတင်ပြထားပါရရှင်။ Tom Luang Nang Nuan တဘာဝလိုင်းကူကြီးဟာနေတိုင်းမို့အဆက်မပြတ်ရွာသွန်းနေတာကြောင့်ဂူထဲမှာရေရစ်တက်လာပြီးရှာပွေကဲဆေးလုပ်ငန်းတွေထင်းတဲ့လောက်ခရီးမပေါဖြစ်နေရပါတယ်။ဂူထဲဝင်သွားခဲ့တဲ့ကျောင်းသားတွေဟာအသက်70နှစ်ကနေ16နှစ်ကြာဖြစ်ပြီးသူတို့ရဲ့နှီးပြကလည်းအသက်25နှစ်သာရှိပါသေးတယ်။အကူအညီပေးဖို့ရောက်လာတဲ့ Pacific ဒေသဆိုင်ရာ American စစ်ဘက်အဖွဲ့ကလည်းကူထဲမှာပိတ်မိနေကြတဲ့ကလေးတွေကိုအ мян ဆုံးကယ်ထုတ်နိုင်ဖို့ဖြစ်နိုင်ခြင်းရှိတဲ့နီလန်ပေါင်းစုံကိုရှာဖွေနေတာပါအမှတ်353အထူးစစ်စင်ရေးတပ်ဖွဲ့ဗိုလ်မှူးကြီး Jessica Tit ကအခုလိုပြောပါတယ
် The rain is unpredictable but then you also have the human element 24 hour operations
ဘူးချီကခမရခတ်တဲ့ဆိုပေမဲ့လူရင်းရနဲ့လုံနိုင်တာလည်းရှိပါတယ်24နာရီပတ်လုံးမနာမနေလုံခြုံနေကြတာပါထိုင်းဆိုရတာဝန်ရှိသူတွေအတူပူးပေါင်းလုံခြုံနေတာတွေရောကဲဆေးလုပ်ငန်းမှာလာပြီးကူညီလုပ်ကိုင်ပေးနေကြတဲ့စီရနဝန်ထမ်းတွေကိုရောမြင်ရတာအမှန်ကန်ပါပဲ
။ရှာပွေကဲဆေးလုပ်နေတဲ့နေရာမှာရောက်လာတဲ့လူအုပ်ကြီးကလည်းတစ်နေ့ထက်တစ်နေ့တိုးလာနေပြီးတော့ချက်ပြုတ်ကျွေးမွေးနေတဲ့အလူရှင်တွေကလည်းများလာပါတယ်။အစာအတောက်လာပြီးတော့ချက်ပြုတ်ပေးနေတဲ့စီရနဝန်ထမ်းတူဖြစ်တဲ့ထိုင်းလူမျိုးပညာခေါင်ဂျဒီကထိုင်းဘာသာနဲ့အခုလိုပြောပါတယ်။
เป็นกําลังชุดนี้ที่จะไปปฏิบัติหน้าที่ค้นหาทางภายใน
ကျွန်တော်ကိုယ်တိုင်ဒီကူထဲမှာသွားနိုင်တဲ့အတွက်ကူထဲကိုဝင်ပြီးရှပ်ပွေကယ်ဆယ်ရေးလုပ်နေတဲ့သူတွေအားရှိလာအောင်ကူညီချက်ပြုတ်ကျွမ်းဝင်ခြင်းပါလေ
။လိုင်ကူထဲကရေတွေအ мян ဆုပ်ထုတ်နိုင်ဖို့အတွက်ရေဆုပ်ဆက်ကြီးတွေကိုအသုံးပြုကြတဲ့အခါအတွေ့အကြုံမရှိကြတဲ့လူတချို့လည်းတရားရရခဲ့ကြတာပါ။ကလေးတွေရှိမယ်လို့ယူဆရတဲ့ရေမရောက်တဲ့နေရာရောက်ခါနီး3ကီလိုမီတာအကွာလောက်ကိုထိုင်းရေတပ်ကရေငုပ်သမားတွေရောက်ခဲ့ပေမဲ့လည်းမိုးများပြီးတော့ရေတွေထတ်တက်လာတဲ့အတွက်နောက်ပြန်လည်ခဲ့ရတာပါ။ကလေးတွေပြောင်းနေတာရက်ကြာလာပြီဖြစ်တဲ့အတွက်တောက်ရင်နဲ့အစာအသောက်တွေဓာမီးတွေမရှိဘဲကူထဲမှာဆက်ပြီးတော့အသက်ရှင်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းတိုးလာနေတာပါပြောင်းနေတဲ့ကလေးတွေထဲက6ယောက်ကိုစာသင်ပေးခဲ့တဲ့ကျောင်းဆရာချီချူးပွန်ဖယာကလည်းသူ့ကျောင်းမှာဆူတောင်းပေးနေတဲ့အကြောင်းအခုလိုပြောပါတယ
်ကျွန်တော်ကျောင်းကကျောင်းသူကျောင်းသားတွေကိုလည်းပြောင်းနေတဲ့ကလေးတွေအတွက်ဖယားရှိခူးတရားထိုင်ဆူတောင်းပေးတာတွေတယောက်နဲ့တယောက်အားပေးတာတွေလုပ်ခွင့်ပြုထားပါတယ်
ရှာပွေကယ်ဆေးလုပ်ငန်းကိုတရုတ်၊ဩစတြေးလျ၊ဂျပန်နဲ့ဗြိတိန်နိုင်ငံတို့ကလည်းပါဝင်ကူညီနေတာပါ။ကူရဲကကလေးတွေကိုပြန်တွေ့တဲ့အခါဒဏ်ရာရနိုင်ရင်အ мян ဆုံးကယ်ထုတ်ကူတာပေးနိုင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းစစ်သားတွေကလည်းဒီကနေ့လေ့ကျင့်ခဲ့ကြပါသေးတယ်။ဂူခေါင်မိုးဘော်ကပတ်ကြအဲ့တွေကနေတောက်ရည်၊စားစရာ၊ဆေးဝါးနဲ့ဓာမီးတွေပါတဲ့အထုပ်တွေကိုလည်းလိုက်ချပေးထားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီရှာပွေကယ်ဆေးလုပ်ငန်းမှာမြန်မာအစိုးရဖက်ကလည်းပါဝင်ကူညီလုပ်ကိုင်နေတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တိုက်ရိုက်ဒီလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလဲပါထုတ်လွှင့်သူမဆုမွန်နဲ့အတူမခင်ဖြူတွေတို့ကစီစဉ်တင်ဆက်ထားကြပါတယ်ရှင်။
မင်္ဂလာပါရှင်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။သိမကြခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြည်ပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေရဆိုလို့ရှိရင်ရခိုင်ပြည်နယ်အရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာအစိုးရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာပါ။ဒီကနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တဦးကတော့ဒီမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတဦးဖြစ်တဲ့ဒီမြမအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါနောက်တဦးကတော့ဒီမြမအရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတဦးဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြမအရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးနွေအောင်ဖြစ်ပါတယ်။နှစ်ဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင်။အခုဒီဟုတ်ကဲ့20ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်။ဆိုတော့ဒီအရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်အရေးယူထားတာကိုခံထားရတဲ့သူတယောက်ပါ။ဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ညင်ညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျွန်မဒီပင်တိုင်ဆွေးနွေးမဲ့သူတွေကိုအဓိကဆွေးနွေးပရမအဦးဆုံးအနေနဲ့ဒီတုံ့တက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖိအားဖြစ်နိုင်ပါသလားရှင်ဥရောပသူငယ်အရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဒီအောက်ဘုလာပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုတ်လိုက်ဒီတစ်ခါနိုင်ငံကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့ဒီရိုဟင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ဆိုတော့သူတို့ရဲ့အရေးချက်ကို၈သိန်းလောက်ထိပြောပါတယ်ဒါတိုင်းနဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုရဲ့ပြောတဲ့အရေးချက်ကတော့၅သိန်း၃ပေါင်း9000ကျော်ဆိုတာမျိုးပြောပါတယ်အဲ့တော့အရေးချက်ကငဲတဲ့အရေးချက်မဟုတ်ဘူးအဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတခုခုဖြစ်ခဲ့တယ်ဆိုတော့သိကြတာပေါ့နော်တော့ဒီနေထားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားတာကဒီကိစ္စတွေပေါ်မှာလွန်လွန်ကျူးကျူးတွေရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအပြစ်ပေးတင်တယ်ပေါ့နော်ကျွန်တော်အဲ့တော့အရေးယူဖို့ကြီးလုပ်တင်တယ်အဲ့ဒီအပေါ်မှာပဲကျွန်တော်တို့ Guardian of Impunity ပေါ့ဒီတာဝန်ရှိတဲ့သူတွေအပြစ်ပေးအရေးယူမခံရဘဲနဲ့နေနေတဲ့အနေအထားမျိုးမဖြစ်တင်ဘူးဆိုတော့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါ PR ပေးနေတယ်အနေအထားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒီ EU ရဲ့ပြင်မှတ်ထားတဲ့ညင်ညာချက်ထွက်လာပြီးတော့ဒီမြမတက်မတော်ကနေပြီးတော့လဲဒီအေးအေးယူခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စရေးအထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျမရဲ့ခြေနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတယ်ဆိုပြီးတော့ညညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာတွေအနာယူခွင့်ပေးလိုက်တာမျိုးတွေဒီလိုမျိုးဒီလုတ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေနေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစ်စိတ်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့် ဟိုတက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိချစဉ်းစားမယ်တဘောလားဒါတော့ဥွယ်အောင်တစ်ချက်လောက်တုံးသက်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်မှအာယုနှစ်ခုဖြစ်နေတစ်ခုကပါလဲဆိုလို့ရှိရင်ဟိုဝေါ်ချန်ပီယံရှစ်ဘလုံးဝကနေလေအဲ့ဒါဟိုတီးနေတပတ်ကတော့အခုဒီဟိုဗီဝေးအစီအစဉ်မှာပါဝင်ဖို့ဆိုပြီးတော့ပြောထားတော့လေအဲ့လိုပတ်တော်ဟိုအာယုနှစ်ခုဖြစ်နေတော့အဲတခုကတော့ဒါကျွန်တော်တို့ဗမာဒီအရေးကိစ္စမှာပို့ပြီးတော့ဟိုကျူးဆက်အောင်ပါလေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဗမာနိုင်ငံပေါ်ဒီလိုအဲ sanctions ထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့ကတော့ကျူးဆက်မှာပါပဲနော်ဒါပေမဲ့လည်းဟိုလိုအပ်တာကတော့ဒီလူအပြစ်ရှိရင်ဘလို့အပြစ်ရှိတယ်ဆိုတာမျိုးကိုအရင်စစ်ဆေးနော်တရားရုံးကဟိုကြည့်ပြီးတော့မှဘယ်လိုဟာမျိုးအပြစ်တာချတဲ့နေလို့ကျွန်တော်ကတော့အဲ့လိုပဲဖြစ်ပါတယ
်ဟုတ်ကဲ့ဟိုထိရောက်မှုဘလောက်ထိရှိမယ်ဒီမှာဆော့ဆော့ဟိုဟိုကျွန်မပြောလို့ပေါ့နော်ဥရောပသူငင်းလဲဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူဝင်ပေးလိုက်တဲ့ဆိုတာမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တိုက်ရောက်မှုလို့ပြောလို့ရနိုင်မလားဥရောပသူငင်းရောဘလို့ထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီနိုင်ငံတကာအဖွဲ့ကြီးတွေနေတဲ့တည်းအတိအကျအပြည့်စုံရဖို့ဆိုတာတော့ခက်ပါတယ်တဲ့ခါကျတော့နိုင်ငံတကာဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော်အဲ့ဒီနေသားကတော့ကျွန်တော်ထင်တာကတော့အရေးယူမှုတွေကတော့ဟို symbolic ပေါ့ဟိုဘာခေါ်မလဲပြယုံသဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစုဘက်ကလည်းဒီလိုနိုင်ငံတကာအဲ့ဒီပေါ်မှာသုတ်ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့အဲ့တော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့ဆုံးသတ်စီကော်မရှင်တို့ဖွဲ့ခဲ့ပါတယ်။နောက်တစ်ခါတက်မတော်ကဗိုလ်ချုပ်ကြီးတယောက်ဦးဆောင်တဲ့ဒီဆုံးသတ်ရေးကော်မရှင်တွေလည်းဖွဲ့ခဲ့တာတွေရှိပါတယ်။ဆိုတော့ဒါပေမဲ့လည်းအခုနောက်ပိုင်းမှာတော့ဒီဘာကောင်လဲဒီတချို့ကိုအရေးကြီးရတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအခါကြီးဖြစ်လာတာပေါ့နော်။အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်တွန်းချက်တွေကိုနားထောင်ရတယ်ဆိုတဲ့သဘောမျိုးလည်းရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျမတို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာဒစိတပိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့ဘာဖြစ်လို့ဆိုတော့လူခွင့်ရေးချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလို့ရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိအစိုးရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဘက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်။နောက်ထပ်တစ်ဦးကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်။ဆိုတော့ဒီအခုတန်ခတ်အရေးယူမှုအပါအဝင်ပေါ့နော်ဒီနိုင်ငံဒကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားတန်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကကျမတို့ VOA ကမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာပြောထားတာရှိပါတယ်ဒါောက်လည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကို sanction လုပ်မယ်ဘယ်လိုမျိုးအရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုဘဝကိုမတိခိုက်ဖို့လိုတယ်။မန္တလေးကမြို့သားကျန်တဲ့မြေကြီးနဲ့ကျွန်တော်မြေကြီးလုပ်ငန်းရှင်တွေမတိခိုက်ဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြန်ပြီးပြောင်းရေးကိုမတိခိုက်ဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမတိခိုက်ဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ။
ဟုတ်ကဲ့အဲ့တော့သူပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူထုအကျိုးစီးပွားနဲ့တိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနောက်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ရောက်မှုဖြစ်စေတဲ့အနေအထားရောရှိနေပါလားရှင်ဘယ်လိုသုံးသပ်လို့ရပါမလဲဦးအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်ပြည်ရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲ့တော့နိုင်ငံကဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပေါ်မှာလူခွင့်ရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အခုဒီကနေ့တော့ဒီ EU လို့ခေါ်တဲ့ဥရောပသမ္မတဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်တုန်းကကျွန်တော်တို့ဂျူးလီအစုလိုက်အပြုံလိုက်ဒီလိုမျိုးအပတ်ဖြတ်ခံရတဲ့အခြေအနေမျိုးကြုံခဲ့တယ်ပေါ့နော် အဲ့လိုနေသားမှာဒီလိုဆိုင်လို့ခေါ်တဲ့သကလုံးမျိုးဒီလိုလူရှုလိုက်ကြုံလိုက်ထွက်သွားရဲဆိုတဲ့သကလုံးမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးကိုအကဲဆက်ပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကျတော့စဉ်းစားရင်လည်းဒါလူခွင့်ရေးပါညာအခြေခံဘက်ကစဉ်းစားပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတို့တမတော်တို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်အဲ့တော့ဒီတိုင်းနဲ့ဒီမှာပဲလေကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့အရက်ပဲစစ်ပဲဆက်ဆံရေးပေါ့ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်ပဲစစ်ပဲဆက်ဆံရေးရဲ့အကျေစမှုကိုလည်းဟိုအယုံသာကြည့်ဖို့လိုတဲ့အနေဒါတော့ရှိပါတယ်အဲ့တော့ခုနကဥစောခေပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ဟိုပြောချင်ပါတယ်ဆိုတော့တခုကတော့ဟိုခုနပြောလိုတဲ့ဒီမိုကရေစီကြီးကျွန်တော်တို့ရဲ့သွားနေတဲ့တချို့ခကြီးတွေကိုမထိခိုက်ဖို့စေဖို့ဆိုတဲ့ကိုတိုက်တွန်းချက်မျိုးပေါ့နော်ဒါကတော့ကျွန်တော်ထောက်ခံနေပါတယ်တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ဟို selective ပေါ့နော်လုံးဝကိုကင်းမှတ်ထားပြီးတော့တချို့လူတွေဝယ်ဟိုဘာခေါ်လဲပိတ်ဆို့တာအရေးယူတာတွေလုပ်တာတွေတဲ့သဘောမျိုးပဲကျွန်တော်ဖိရပါပါခင်ဗျာ
ဟုတ်ကဲ့အဲကျေးဇူးတင်ပါတယ်ဟောလုံးကြီးလိုင်းပေါ်မှာနေပြပါတော့အခုကျမတို့ဒီပအဝင်ဆွေးနွေးမဲ့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဥစောလွင်ရန်ပြဲကဥစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာတော်တော်ခင်ဗျာရဲ့လူခွင့်ချောမှုကိုကမ္ဘာကတမက်ကြလို့ EU လို့ဆွဆွေးနေတာဖိတ်ဆို့တန်ခတ်အရေးယူမှုဟာပြည်သူများဘို့ထိခိုက်ရုံသာမကနောက်ညရှင်းမှာကျွန်တော်တို့ခိုင်းပြည်သူလူထုအတွက်အများကြီးဆွေးနေကြအဖြစ်ဖြစ်တယ်။ဘာကြောင့်လဲဆိုတော့တွေးတာလူရင်းကြဆိုတဲ့အသုံးအနှုန်းကိုနေပြီးမပြတ်မပြတ်ထည့်သုံးနေရတယ်ကိုကျွန်တော်တို့တနေ့နေ့မှတွေ့ရတယ်။အဲဒီလူရင်းကြဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရခိုင်ပြည်နဲ့ရခိုင်တိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူတွေကတို့အရှိအအရှိလုပ်ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေလေဆိုလို့ရှိရင်ဒီမိုကရေစီပြောင်းလဲဖို့အတွက်ရောကျွန်တော်တို့ရခိုင်ပြည်သူတွေနောက်ထပ်ငြိမ်းရဆိုင်ရချက်သေးလာမှာကျွန်တော်တို့မြေဝါခင်ပြင်ပြင်ရတယ်။ဘာလို့ဆိုတော့ရခိုင်သူရခိုင်သားတွေကမြေရဆုံးခွာပြီးတော့တို့ရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲပြစ်သွားရတဲ့သူတွေအများကြီးကိုတွေ့နေရတယ်။အဲဆိုလို့ဒီရက်တွေလည်းမြေကြီးကဲမဟုတ်ဘူးညောညနေပဲအချိန်ကြမှာတို့ကနေအကျမ်းပဲလို့ရတယ်အားအားကိုမပြည့်ခဲ့ဘူးချိန်ဖို့လို့ရမလား
โอเคအဲ့တော့โอเคဥဆောလွင်အဓိကဆွေးနွေးချင်တာကဒါဆိုရင်ဥဆောလွင်အဓိကဆွေးနွေးချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူတို့ရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူတို့ရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့ဆိုတဲ့သဘောမျိုးဆွေးနွေးတယ်လို့ထင်ပါတယ်နောက်ထပ်တယောက်ကိုလည်းဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်ကို
လုံးတဲ့အစီအစဉ်တွေကကောင်းပါတယ်အန်ဂျယ်စီလုံးတာအလုပ်တင်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးကအမပြောသွားတယ်လို့ဆိုရင်ဥတားခဲတဲ့ဥတားရခဲကလုံးဝမကိစ္စပါဆိုတော့ဒီဆန်းကြီးတောင်ပိုင်းမှာဆိုကြည့်ကျွန်တော်ဆန်းဒီဖွဲ့စည်းတဲ့အဆက်တွေဖဲပြီးတော့ဝါတွေထည့်လိုက်တယ်ဝါဆိုတာဝါစကားဝါစကားတစ်မျိုးပြည်စကားတစ်မျိုးဆိုတော့ဒီနိုင်ငံသားတွေကိုထဲတယ်ပါဝင်တယ်ဆိုတာဒီဗမာပြည်တိုင်းမှာနိုင်ငံသားတွေအုပ်ချုပ်နေတာပဲတရုတ်တွေအုပ်ချုပ်နေတယ်။ဟာလာ UN မှာလည်းဟာလာဟိုတရုတ်ကဟိုပါဝါတုံးတယ်ဆိုတာလကားတုံးတယ်မဟုတ်ဒီသူဒီဘုံချုပ်တဲ့မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့ ASEAN ကြီးလုံးတယ်ဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနာဒီစာမီတောင်ပိုင်းကစ်ချင်မှာအမျိုးမျိုးဖြစ်နေတာပဲ။ဟာလာအဝေးမကြည့်နိုင်တော့ဆန်တိကဒီမိတ်ကြီးလာတို့ဟာလာလာရှိုးတို့ဖြစ်သွားတယ်ပြုတ်ပိတ်ဆိုပြီးလောက်တယ်ခဲ့တယ်မှာပိတ်ပြီးတော့သူစက်တယ်လောကရေရောညာတော့ပြေးကြလမ်းရှိသေးတယ်မိတိလာဆိုပြေးကြလမ်းမရှိဘူးလာရုပ်ဆိုပြေးကြလမ်းမရှိဘူးအဲ့တော့ဒါဟိုဘသူကအကောင့်နဲ့ပေါ်သွားအခုချိန်ကြီးဟိုပိတ်ထားတယ်ပလီလိုတရားဝင်ဟိုရှေးရုံးကသမိုင်းလေးကရှိကြတယ်အခုချိန်ကြီးမိတ်ဆွေတို့ပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောချင်တာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းသူတိုင်းလာပေါင်းသူဒုက္ခရောက်နေတယ်သူတို့ဒီသူတို့ဟာလာဒီဟိုလက်ရှိအုပ်ချုပ်နေတာတိုင်းလာပေါင်းဒီအာဏာတဲမှာဟာလာရဲတဲမှာဟိုစစ်တဲမှာဟောဘာသာပေါင်းလို့မရှိဘူ
းတိုင်းလာနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုရဲသဘောမျိုးသုံးသပ်ပြောရလို့ထင်ပါတယ်ဟုတ်ကဲ
့ကျွန်တော်
တို့တော့ကျေးဇူးတင်ပါတယ်ကိုတန်းမောင်နောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ကျင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာအာနာပေါ့ဗျာဒီအချုပ်အချာအာနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချုပ်ချာအာနာအချုပ်ချာအာနာဆိုတာကိုပြည်သူအများစုကနားမလည်ဘူး ဒီအချုပ်အခြားအာဏာဆိုပြီးတော့နှစ်ပေါင်း80ပြည်သူစကြီးမှာပေးတယ်လည်းအများကြီးပဲတက်မတော်ရောတိုင်းနာလည်းနဲ့ကိုင်းနေရအောင်ပေါ့ဒီကျောင်းသားတွေဒီအချုပ်အခြားအာဏာနဲ့ခေါင်းစဉ်ကျောင်းသားတွေလည်းတက်တက်ခံရတယ်တန်ဃာတွေလည်းပေးပြီးဟိုပေါ့ဟိုပြည်သူတွေလည်းပေးပြီးပေါ့ဒီအချုပ်အခြားအာဏာကိုတိတိကျကျအဲ့လိုဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောချင်တာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပတ်ဝန်းဆွေးနွေးထားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့အကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိသလိုတန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းဒေသဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Facts Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းတင်ပါတယ်တဲ့အမုံစကားတားဆီးအချိန်မြင့်လုပ်တင်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတပ်တွေကိုတဲ့စစ်တပ်ကတစ်ချိန်လောက်မှတ်လောက်သားလာအောင်ဆုံးမမကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လို့လည်းရှိပါတယ်နောက်စစ်တပ်နဲ့အပေါင်းပါတို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်စရာမလိုဘူးဆိုပြီးတော့စော်ဘွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာကတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံဘူးပြီးသားမှုကိုယ့်လုပ်ကိုဆက်လုပ်သွားဖို့ပဲရှိပါတယ်တဲ့နိုင်ငံကဖိအားကိုပါပါနဲ့နဲ့နဲ့ရှောင်မှုကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်ရခိုင်ကိစ္စကိုတဲ့ခြုံငုံသုံးသက်မယ်ဆိုရင်အပိုင်းနှစ်ပိုင်းပဲရှိပါတယ်တဲ့ဒါကတော့ဖြိုးမင်းအေးဆိုတဲ့အကောင့်ပိုင်ရှင်ကပါပထမပိုင်းကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေပြန်လက်ခံရေးနိုင်ငံသားပေးရေးဖြစ်ပြီးတော့ဒုတိယပိုင်းကအဲ့ဒီလူတွေကိုဘင်္ဂလားဒေ့ရှ်ကိုရောက်အောင်တမင်လုပ်ခဲ့တဲ့ဆွဆွဲပြီးတော့တက်မတော်ခေါင်းဆောင်တွေကိုအေးအေးယူပါတယ်ဒါကလည်းတယောက်နောက်တယောက်ကတော့ဒါကတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာနောက်တယောက်ကတော့အဖက်လုတ်အしょပေးဆက်ဆံပြီးတော့ဝင်ရောက်ဆွတ်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပို့ဆိုးဖို့ပဲရှိပါလိမ့်မယ်တဲ့ရွင်ရှာဆိုတာမရှိတဲ့အကြောင်းနဲ့သုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့ပြန်ဝင်လာမဲ့သူတွေကိုလည်းတီစဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ်ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေပြည်သူတွေခံခဲ့ရပြီတဲ့မထူးဆန်းတော့ဘူးရင်မခုန်တော့ပါဘူးဆိုပြီးတော့လည်းရေးပါတယ်ဆိုတော့ဒီနေရာမှာပင်တိုင်းဆွေးနွေးမဲ့သူတွေကိုကျွန်မတလဲလောက်တုံ့သက်ပေးစီချင်ပါတယ်ဒီသူတို့ပြောသလိုဒဏ်ခတ်မှုကဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဒီတိုင်းပဲထားလိုက်လို့မြန်မာအစိုးရအနေနဲ့ပေါ့နော်ဒီဒါတန်ခတ်မှုတွေကအရင်ကလည်းဒါလှုပ်လာတာပဲဘာမှလည်းကိုယ့်အတွက်တိတ်ပြီးတော့ဂယုဆိုင်စရာမလိုဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူကြီးအရင်ဆုံးဆွေးနွေးပေးပါ
ကျွန်မညီလာကတော့ဒီလိုပဲတန်ခတ်မှုတွေဖြစ်လာပါပြီပေါ့နော်အဲကျွန်မတင်ကနေရတာမိသားစုနဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တင်တယ်လို့ထင်တယ်ကျွန်တော်ဒီ isolation ခေါ်တာကနောက်ဆုံးပြီးတော့ကျွန်တော်အချိန်ရနေတဲ့အားပြတော့ကအချိန်မဟုတ်ဘူးလို့ယူဆပါတယ်ကျွန်တော်တို့ရှင်ကျွန်တော်တို့နိုင်ငံကနောက်ကျနေတဲ့အနေအထားကပိုပြီးတော့ရှုံးသွားသွားမယ်အနေအထားမျိုးရှိပါတယ်။ဒါအဲ့တော့ဒါပဲဖြစ်ဖြစ်ကျွန်တော်မြန်မာကနေနိုင်ငံနဲ့ပူးပေါင်းဆောင်တင်တယ်။နိုင်ငံတကာနဲ့ပူးပေါင်းဆောင်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အချမ်းပြချင်ပါတယ်။နောက်တစ်ခုပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်။အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နှိုင်းရသဘောရှိပါတယ်။အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူး။အဲ့တော့အာဆီယံကိုကျွန်တော်တို့ကုလသမဂ္ဂတို့ဒီလိုနိုင်ငံကအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလို့ဒီကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနှိုင်းရသဘောအရကျွန်တော်တို့အပြည့်အဝရှိနိုင်တဲ့အခြေအနေမဟုတ်ပါဘူး။ဒါကဒီကဲနိုင်ငံကဒီနိုင်ငံကြီးကိုလိလာနေတယ်ဆိုလို့ရှိရင်လည်းဒါကသဘောပေါက်တာ
။ဟုတ်ကဲ့အန်ကယ်ဦးနှွေအောင်လည်းဆွေးနွေးပေးစေချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘယူမဆိုင်ဖဲနဲ့ထားလို့ရမလားဒါမှမဟုတ်လို့ရှိရင်လည်းမြမဆွေရနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိတိမိမိတုတ်ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါလဲရှင
်ကျွန်တော်ဟိုကိုအောင်သူရင်းပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီ international pressure အထူးဖြင့်တော့ဥရောပဟို EU ရဲ့ pressure တွေကဒါဆက်ပြီးတော့ပေးနေဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှသာလျှင်ကျွန်တော်ရှိမှနည်းနည်းအပြောင်းလဲအတွက်နည်းနည်းရွေ့မယ်လို့မြင်တယ်လေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာပြည်မှာအခုသွားနေတဲ့ဒီမိုကရေစီလမ်းစဉ်ကဥနည်းခွန်းနဲ့ဟိုလမ်းစဉ်ဖြစ်နေတော့နော်ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပေးတဲ့ဖိအားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်ဆက်ပြီးတော့လည်းပဲပေးတင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမြောင်ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားခြင်းပါတယ် အညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်ကြီးဗာမြန်ဆွေးနွေးခြင်းမှာလဲပါဝင်ဆွေးနွေးလို့ရပါပြီလိုရင်းတူရှင်ပေါ့နော
်ဟောဟုတ်ကဲ့ခင်ဗျာဒီအနောက်အုပ်စုကနေပြီးတော့မြန်မာတတ်မတော်ပေါ့ပိတ်ဆို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြောင်းမှုရှိမရှိကိုတော့ကျွန်တော်နှောက်ချက်မချလို့ပါဘူးနော်ခဏဖြစ်တာတော့ကျွန်တော်တို့မြန်မာတတ်မတော်ကနေပြီးတော့အာစာအကြမ်းဖက်တောင်းကျမ်းသူလာပြီးတော့ဝင်တိုက်လို့ခုခံကာကွယ်တဲ့စစ်ပွဲပါထားပါတော့လေးဒါတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီမကြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးယူတော့ဗောဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအားလုံးပညာရှိတွေရောလေဆိုင်တဲ့ဗီဒတ်တွေရောအတိပါခဏအရှိအလယ်ပိုင်းဒေသတွေမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတပ်ကားကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းသိချင်ပါတယ်ခင်ဗျာအဲ့ဒါလူအခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကိုတော့ပင်တိုင်းဆွေးနွေးသူ2ယောက်ကဖြေချပေးနိုင်မယ်ထင်ပါတယ်။ဦးအောင်သူငယ်ဟုတ
်ကဲ့ခင်ဗျာ
။ဟယ်လိ
ုဟုတ်ကဲ့ဟိုကျွန်တော်ကဘာမှမန်တိုင်းပြောရင်တော့တရားမျှတမှုဆိုတာခက်ပါတယ်။နောက်တစ်ခုကကျတော့အခုချိန်ကြီးကအင်အားကြီးနိုင်ငံတွေကဒါအင်အားအဆုံးပြတ်ပြီးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ကိုမိုက်နေဆိုတဲ့ခင်ဗျာတော့ကျွန်တော်တို့မဖြစ်နိုင်ဘူးဖြစ်ပါ
ဟုတ်ကဲ့အငယ်ဦးနှွေအောင်ရောဗာမြန်ဖြေချပေးခြင်းမလဲ
ဦးနှွေဟိုမိကွန်းလေးကျွန်တော်ပြန်ပြောအောင
်မိကွန်းကတော့အတိအကျတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖိအားပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေမဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်ဒီနိုင်ငံအနောက်နိုင်ငံတွေကဘာဖြစ်လို့ဒီလိုမျိုးဖိအားမပေးတာလဲပေါ့
မမတော့ပြီးပါတယ်သူတို့လည်း EU ကလည်းပြီးတာပဲနောက်သူတို့ဒီစီးရီးယားမှာဖြစ်နေတဲ့ကိစ္စတွေဘာတွေမှာလည်းသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့ဟိုသူတို့ဟိုနယ်လိုအပ်လို့သူတို့ဒီဖိအားတွေပေးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်လည်းအဲ့လိုပဲဖိအားတွေပေးပါပဲနည်းနည်းရွေးမယ်လို့ကျွန်တော်ကမြင်တယ်လေ
ဟုတ်ကဲ့အညာမြေအောင်ကြီးဦးအောင်ကြီးဖြေချရမယ်ထင်ပါတယ်နော်နောက်ထပ်ကြံနေလေးရဲ့တောထားရှင်တယောက်ကိုကျွန်မတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ကိုခိုင်ဆိုးဘက်ဖလိုမျိုးကကိုခိုင်ဆိုးပ
ါဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုခိုင်ဆိုးဆွေးနွေးနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ကျွန်တော်ကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ကဘင်္ဂလားဒေ့ရှ်ရှိမှကျွန်တော်ကောင်းကောင်းနေခုတယ်ဒီမွတ်စလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံဖို့တယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးရခိုင်ဒေသမှာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီမူတစ်ခုကိုတော်တိုက်တာတိုက်တာသူတို့ကအဖေလို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့မူဂျာဟိတ်တွေနဲ့ကျွန်တော်ပေါ်ဖူးတယ်ကျွန်တော်ရှေ့ရှေ့အရေးခင်းတော့ပေါ့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်တို့ဒီဟာတွေကိုကျွန်တော်တို့စိုက်မြက်တွေကအကုန်လုံးကိုသိတယ်အဲ့ဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတည်ရင်သာအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရင်ရတ္တိဖို့အတွက်နေပြီးရင်သူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်အဲ့ဒီကြောင့်ဟောဘလို့ပဲနေပြီးရင်ပိတ်ဆိုးရတယ်လို့ပါစေအခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ထောက်ခံတော့မဟုတ်ဘူးသူတို့တွေကိုဘလို့ပဲတိုက်ဟွာနေပြီးရင်နိုင်ငံတကာကအဲ့ဆိုရလုံးပါစေအခုရောဟင်ဂျာဆိုတဲ့နာမည်ကိုပြေးတာနဲ့နေပြီးရင်အကုန်လုံးဟောဘင်္ဂလားဒေ့ရှ်ကိုထွက်ပြီးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတကောက်ကိုဟောတိုက်တွေကားတွေထောက်ပြီးရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုပါဝင်ဆွေးနွေးရတာကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးနေကြပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာတွေရှိပါတယ်ဒီလူမှုရွေးကောက်တင်မြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတော့မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံတကာလူ့ကွန်ရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေအရဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြထန်ထန်စကလုံးတွေသုံးပြီးတော့ဒါဆိုးဆိုးဝါးဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ် ပြည်မှုကျူးလွန်တဲ့သူတွေကိုထိရောက်အရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြည်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်တယ်ဆိုပြီးတော့ပြောလာတာတွေကလည်းဒါပို့ပို့ပြီးတော့တင်းတင်းကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ1ရက်ဒီရှေ့လ1ရက်နေ့မှာသွားဖို့ရှိနေတယ်။နောက်လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်။ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လောက်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လည်းရှိလာဖို့အနေထားရှိနေတယ်။နိုင်ငံတကာဖိအားတွေကပို့ပြီးတော့တောင်မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်။ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဥအောင်သူငယ်အရင်ဆုံးတုံ့သက်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာတော့ဒီ ICC ဘက်ကသူတို့ခေါ်တာ free trial ပေါ့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာစုံစမ်းစစ်ဆေးမှုဆိုတဲ့ဟာမျိုးဒီအတွက်ကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီကမှာတော့မြန်မာစိုးရကိုသူတို့ကဟိုဖုတ်ချီကျင်းကျင်းကျယ်ကျယ်ဟာနေတောင်းလာရှိပါတယ်အဲ့တော့စီရကတော့မြန်မာဆွေရဘက်ကကြာဝင်တဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဗိုက်ရပ်ရုံးမှုခုံရုံးအဖွဲ့ဝင်မဟုတ်တဲ့ခိုင်တော့တိုင်းရိုက်အရေးယူလို့မရပါဘူးဆိုတော့တော်တော်လဲကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလည်းပြည်သူပြောင်းနိုင်တယ်လေဒါရှိပါတယ်ဆိုတော့အဲ့လိုဒီခါတွေမဟုတ်ဘူးဆိုရင်တော့မှကျွန်တော်တို့ရဲ့နိုင်ငံရဲ့ဟိုဂုံတိတ်ခါပေါ့နော်နာမည်ပြတ်တဲ့ခါကျတော့ကျွန်တော်တို့ဒီမှာယဉ်ယဉ်ညွတ်ညာမှုတို့ဒီဝါရေးအကျိုးဆက်တို့နိုင်ငံတကာကကူညီကြတော့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့ဆိုဒီလိုအကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖွဲ့အစည်းမှုချုပ်ရဲ့နောက်ကမ္ဘာ့ဘာဥက္ကဋ္ဌရဲ့ကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကိုတွားမှုရှိရဲ့ဆိုတဲ့ခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်နေတဲ့ဆက်ဆက်ကန့်လောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှွေအောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘယ်လိုပပနဲ့နဲ့ကင်တွယ်တင်တယ်လို့ထင်ပါလဲရှင
်မဆွေရဘက်ကတော့သူတို့ဟိုအဖြစ်မှန်ကိုပေါ်လွင်အောင်နော်တိတိကျကျမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဒီဆိုင်ရာဒီဝန်ထမ်း PR တွေကနည်းနည်းတော့ညော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူ
းဟုတ်ကဲ့
သူလှုပ်ချင်လို့ရှိရင်လှုပ်လို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျမတို့ဒီအချိန်ကန့်သတ်ကြောင့်မို့လို့အခုနဲ့ဒီမှာဒီမဲ့အဆုံးသတ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့ပင်နိုင်ဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောချီးစွတင်ပါတယ်ရှင်
။ထို့လို့သူမဆွန်မနဲ့သူမခင်ပြည်ရေးစီစဉ်တင်ဆက်တတ်တဲ့လေလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦး။
တောင်ဆူရန်သမရဆယ်ဗာကီယာနဲ့အတိုက်ခံသဘုံတို့အကြားချုပ်ဆိုထားတဲ့ပြစ်ခတ်ရစဲသဘောတူညီချက်စတင်အသက်ဝင်ပြီး6နာရီလောက်အကြာမှာပဲဒီသဘောတူညီချက်ကျွေးပြတ်ခဲ့ပြီးဘသူ့ဘက်ကစတင်ပြီးတော့ပြစ်ခတ်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲနေကြပါတယ်အစိုးရတက်တီဟာဝေါ်မျိုးကသဘုံတွေကိုတိုက်ခိုက်တယ်လို့အတိုက်ခံသဘုံပြောခွင့်ရဘက်ကပြောပြီးအစိုးရပြောခွင့်ရကလည်းသဘုံတွေကစတင်တိုက်ခိုက်တာဖြစ်ပြီးတော့သူတို့ဟာစိန်ဝမ်းကွဲပြားနေကြသလိုဘသူကမှသူတို့ကိုထိန်းချုပ်လို့မရဖြစ်နေတယ်လို့ AP သတင်းဌာနကပြောကြားခဲ့ပါတယ်တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုလုံးဝလက်သက်မခံတဲ့ဒေါ်နယ်ထရမ့်ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတဝန်းဒီယာနဲ့ချီတဲ့မျိုးကြီးတွေမှာဒီကနေ့ကန့်ကွက်ဆန္ဒပြကြဖို့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စီယုံလို့ဆိုသူတွေကစီစဉ်နေပါတယ်။ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေဒီကနေ့ဆက်လက်ကစားရမှာပထမပွဲဖြစ်တဲ့ပြင်သစ်နဲ့အာဂျင်တီးနားတို့အခုကစားနေကြပါတယ်။အခုချိန်ထိပြင်သစ်က4ဂိုးအာဂျင်တီးနားက2ဂိုးသွင်းထားပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကောင်းအောင်ပြင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမဆူမွန်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် View American အတန်းမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလာမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နေပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနင်္ဂလာပါ
This program has come to you from the Voice of America, Washington.